မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီတက်မတော်ရဲ့စနစ်တာခီဘလို့အကဲဖြစ်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကွန်ကြီးတင်ဆက်ထားပါတယ်ရှင
်လက်ရှိ2021ခုနှစ်ဟာဆိုရင်ဒီမှာတက်မတော်အနေနဲ့သူတက်မတော်သူစည်းကြရက်တည်ခဲ့တာဆယ်နှစ်ပြည့်ခဲ့ပါပြီ။လွန်ခဲ့တဲ့2011ခုနှစ်ရှေ့ပိုင်းကာလတုန်းကဆိုရင်ဗိုလ်ချုပ်ကြီးတွေဟာဆရာနာရှင်စနစ်နဲ့နိုင်ငံကိုအုပ်ချုပ်ခဲ့ပြီးတပ်မတော်ကိုကင်တွယ်ခဲ့ရုံမကစီးပွားရေး၊ပညာရေး၊လူမှုရေး၊ဥပဒေပြုရေးအပါအဝင်တိုင်းပြည်တစ်ခုလုံးကိုအုပ်ချုပ်မင်းလုပ်ခဲ့လို့ပါပဲ။အဲလိုဆရာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့လို့လဲမြန်မာနိုင်ငံဟာစီးပွားရေးနှိမ့်ချရုံမကပညာရေးအပါအဝင်အဖက်ဖက်ကယိုယွင်းကျဆင်းသွားတဲ့အခြေအနေတွေကြုံခဲ့ကြရပါတယ်။နိုင်ငံကအဲ့လိုအဖက်ဖက်ကယူရင်းကြဆင်းသွားခဲ့ပေမဲ့တပ်မတော်ကရောအခြေအနေကောင်းသလားဆိုတော့အဲ့လိုမဟုတ်ပြန်ပါဘူး။ပြည်တော်စုတပ်မတော်ပုံစံမဟုတ်တော့တဲ့အဖက်ဖက်ကမပြည့်မစုံဖြစ်တဲ့အပြင်တိုက်ရိုက်ခိုက်ရိုက်လည်းကြဆင်းခဲ့ပြီးလူခွင့်ရေးချိုးဖောက်မှုမျိုးစုံကြောင့်နိုင်ငံတကာရဲ့ကဲ့ရဲ့ပြစ်တင်ဖယ်ကျင်တာကိုတောင်ခံခဲ့ရပါတယ်။2008ဖွဲ့စည်းပုံအရကျင်းပတဲ့2010အထွေထွေရွေးကောက်ပွဲအပြီးနောက်ပိုင်း2011ခုနှစ်အရောက်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အချို့ရေးဥပဒေပြည့်ရေးနဲ့တရားစီရင်ရေးမှန်တိုင်အသီးသီးပေါ်ပေါက်ဥဆောင်မဲ့သူတွေလည်းရွေးချယ်ပြီးသွားတဲ့အခါအဲ့ဒီချိန်ကတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့လက်အောက်မှာတပ်မတော်နဲ့ဝန်ကြီးဌာန၃ခုပဲကြံခဲ့တဲ့အနေထားရောက်သွားပါတယ်။တနည်းပြောရရင်တပ်မတော်ကာကွယ်ဦးစီးချုပ်ဟာသူ့အရင်ကာကွယ်ဦးစီးချုပ်တစ်ဖြစ်လဲဆေးအာဏာရှင်တွေနဲ့မတူပဲတပ်မတော်ကိုပဲစည်းစမ်းကင်တွယ်ရတဲ့အနေထားရောက်ခဲ့တာမျိုးပါ။ဒီလိုချိန်နေအောက်မှာတပ်မတော်ကာကွယ်ဦးစီးချုပ်အနေနဲ့ဘာတွေအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲသူလက်ထက်ဆယ်နှစ်တာကာလအတွင်းတပ်မတော်ဘာတွေပြောင်းလဲလာသလဲဆိုတဲ့စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်လာပါတယ
်2011ခုနှစ်ကိုပြန်ကြည့်ရင်အုပ်ချုပ်ရေးမန်တိုင်ခေါင်းဆောင်ဖြစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ဥပဒေပြုရေးမန်တိုင်ခေါင်းဆောင်ဖြစ်လွတ်တော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းတို့တာဝန်ယူကြပါတယ်တပ်မတော်ခေါင်းဆောင်ဖြစ်သူတို့ထက်ငယ်ရွယ်တဲ့ဂျူနီယာဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကကာကွယ်ဦးစီးချုပ်တာဝန်ထမ်းဆောင်ရပါတယ်အဲ့ဒီအချိန်ကစမန်တိုင်အတီးတီကိုခေါင်းဆောင်အတီးတီကတာဝန်ယူတဲ့ပုံသဏ္ဍန်အဖြစ်ပြောင်းလဲသွားတာရောအဲ့ဒီမန်တိုင်အတီးတီမှာတာဝန်ယူတဲ့ခေါင်းဆောင်တွေဟာသူ့ထက်စီနီယာဗိုလ်ချုပ်ကြီးတွေဖြစ်နေတာကြောင့်မှကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ခက်ဝဲဝဲနေပြီးတက်မတော်ကိစ္စတွေကိုပဲတာဝန်ယူကင်တွယ်ခဲ့တာတွေ့နိုင်ပါတယ်သူတာဝန်ယူပြီးနောက်ပိုင်းနာမည်ဆိုးနဲ့ကြော်ကြားတဲ့တက်မတော်ရဲ့ချုံရင်းချက်တွေကိုပြုပြင်တာတွေ့နိုင်ပါတယ်။ပြည်သူလူထုကိုဒုက္ခအကြီးအကျယ်ပေးခဲ့တဲ့ပေါ်တာဆွဲတဲ့စနစ်ကိုဖျက်သိမ်းပြစ်ပါတယ်။ကလေးစစ်သားအုံပြုမှုအဆုံးတက်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။ရှေ့တန်းစစ်မြေပြင်တွေမှာတက်မတော်ကကျူးလွန်လေးရှိတဲ့လူခွင့်ရေးချိုးဖောက်မှုဘောင်းဆောင်ကိုရှော့ချနိုင်အောင်ကြိုးစားပါတယ်။ရုပ်ဝတ္ထုပိုင်းအရနိုင်ကြနေတဲ့တက်မတော်ကိုပြန်ပြီးဖြည့်တင်ပါတယ်အရေးကြီးဆုံးအချက်ကတော့အဲ့ဒီအချိန်တည်ဆဲအစိုးရဖြစ်တဲ့တမနာဦးသိန်းစိန်နဲ့ငင်းငယ်လုပ်ငန်းစဉ်ကိုကုင္ကြီးပံ့ပိုးပေးတာပါပဲ
အဲ့ဒီကနေ၄နှစ်လောက်ကြာ2015ခုနှစ်ဦးပိုင်းမှာတော့ဖုန်ကြားရှင်ရဲ့ကိုကန့်တက်ဖွဲ့တွေကိုကန့်နေမိတဲ့ဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရတဲ့ကြုံရပါတယ်တမနာဘက်ကထိခိုက်ကြဆုံးမှုများပြီးအထိနာခဲ့တာကိုကြည့်ရင်တမနာရဲ့တိုက်ခိုက်ရေးစွမ်းရည်အတော့ကိုအားနည်းနေတာတွေ့မြင်လိုက်ကြရပါတယ်နောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်အေတပ်ဖွဲ့တွေလက်နက်ခဲယံအပြည့်စုံနဲ့အခြေချလာနိုင်တာတိုက်ပွဲတွေဆင်နွှဲလာနိုင်တာအဲ့ဒီတိုက်ပွဲတွေမှာတပ်မတော်ဘက်ကကြီးရည်လေးရှိသမျှအင်အားသုံးတိုက်ခိုက်တာတော့အနိုင်ရအောင်တိုက်ခိုက်နိုင်စွဲမရှိတာကိုကြည့်ရင်တပ်မတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်နိုင်မှုနဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်မလာသေးတာကိုတော့သတိပြုမိနိုင်ပါတယ်2015ရွေးကောက်ပွဲအပြီး2016မှာတော့မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းလဲကြီးဖြစ်ခဲ့ပါတယ်အဲ့ဒါကတော့1962ခုနှစ်ကစတွေ့ရင်နှစ်ပေါင်း50ကျော်အတွင်းပြည်သူလူထုတင်မြှောက်လိုက်တဲ့အစိုးရအဖွဲ့တရအာဏာရလာတာပ
ါ NLD အစိုးရတက်လာတဲ့အခါတက်မတော်ကာဝေးကြီးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပုံစံတိတိတသာကြီးပြောင်းသွားပါတယ်အရင်တမရဦးသိန်းစိန်အစိုးရလက်ထက်နဲ့မတူအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍတွေမှာပါဝင်ပတ်သက်ဖို့ကြိုးစားတာပါဝင်ပတ်သက်တာတွင်ပြင်ကြရပါတယ်နိုင်ငံသားတနမန်တွေကိုတွေ့ဆုံတာနိုင်ငံတကာအစိုးရအကြီးအကဲတွေနဲ့တွေ့ဆုံတာတွေပုံမှန်လုပ်ပြီးတည်ဆဲအစိုးရလက်အောက်ကမဟုတ်တဲ့အာဏာတစုံတရာရှိတဲ့စင်ပြိုင်အစိုးရခေါင်းဆောင်တစ်ခွဲကိုကိုပုံဖော်ပါတယ်။မ ငင်းကြေးဖော်ဆောင်ရမှာလေဥဆောင်သူအစိုးရကိုအကူအညီပေးတဲ့ပုံစံကနေကိုပါတာကိုသဘောထားတင်းမာတဲ့ပုံစံမျိုးနဲ့ရက်တီလှုပ်ရှားတာမျိုးလုပ်ပါတယ်အခုနောက်ဆုံး2020မှာတော့ရွေးကောက်ပွဲကာလပါတီနိုင်ငံရေးတဲ့ဝင်ပါတဲ့အခြေအနေမျိုးအထိရောက်လာတာတွေ့မြင်ကြပါတယ် တရားဝင်ထုတ်ဖော်ပြောဆိုရာမျိုးမရှိပေမဲ့ဒီခိုင်ဖြိုးပါတီနဲ့အတူရက်တီဒီခိုင်ဖြိုးပါတီမဲရှုံရတဲ့ကိစ္စနဲ့ပတ်သက်ပြီးမဲစင်းကိစ္စတွေဝင်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဲဒီကနေတဆင့်နိုင်ငံတော်သမ္မတကိုအပြစ်တင်တာမျိုးအထိလုပ်ပါတယ်တက်တန်းကုံတော်မဲ့ဒုတိယကြိမ်လွှတ်တော်ခေါ်ပေးဖို့တောင်းဆိုတာငင်းပယ်ခံရတော့ဖွဲ့စည်းပုံနဲ့ညီမညီမေကွန်ထုတ်ပြီးနိုင်
ပြောင်းလဲတဲ့အကောင့်ထဲပေါ်ခဲ့ရတာတွေပါလက်ရှိဘုရုံမူကြီးမရောက်နိုင်ရဲ့တမလို့ကင်တွယ်ခဲ့တဲ့စနစ်တာသက်တမ်းကိုပြန်ကြည့်ရင်အုတ်ချုပ်ရေးဥပဒေပြည့်ရေးနဲ့အခြားကိစ္စတွေကိုဝင်မပါပဲစိတ်ဝင်စားပဲနဲ့တမလို့ရေးရတွေကိုပဲကင်တွယ်ခဲ့တဲ့အချိန်ခါတွေတုန်းကတမလို့ရဲ့ပုံရိပ်ပုံပြီးကောင်းမွန်လာသလိုတိုးတက်ဖြစ်ထွန်းမှုတွေကိုလည်းရရှိခဲ့တာတွေ့နိုင်ပါတယ်အန ตั้มรู้เหี้ยปุ่งยี่เนี่ยส่วนยี่จ้าเซนตัวเบียนนาหูตรีพิมพ์ไม่ไหนมาเลยกูส่วนยี่ตั้มรู้ฮะปีจีเอสอปาเวนเบ็ดบุ้งเพื่อกูมากองกองมาเทิงโชว์ไหนนั่นลูปีเนอร์มาแล้วนักแก่เพื่อเรียปีดูเรียปอเสจีเก้าเชนนั่นลูเก้าพันเชนนั่นลูพันตัดเชนนั่นลูตัดเบ็ดหน้ามิวรีกูร้องไก่ด้วยกากวยปีไหนส่วนชิมในบาบูแต่กูจีไรเหี้ยปุ่งมือยี่ไม่เอาไหนอันนี้เนี่ยตั้มรู้อายุยาเกษรีกูเว้ อายุใส่บีจูซาลูกแก่สาวเยอะเช่นดีดาตามรอด้วยโยได้บีด้วยบ่าก้าวมือเนี่ยยันละดีโพชลันในมาพิบ่าเจ้าจีบยาเลยยามาเอง